တရုတ်နယ်စပ်ထိုင်းနယ်စပ်ကပြည်တွင်းပြန်ဝင်လာတဲ့မြန်မာလူသားတွေကိုကိုဗစ် -19 ရောဂါကာကွယ်ရေးအတွက်နယ်စပ်မှာကန့်သတ်စောင့်ကြည့်ထားတဲ့အချိန်ကုလအဖွဲ့အစည်းတွေကစားနပ်ရိက္ခာထောက်ပံ့တွေကိုကူညီနေတဲ့သတင်းကိုပြောပြမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။ပြည်ပရောက်မြန်မာလူသားတွေအထူးသဖြင့်ထိုင်းနဲ့တရုတ်နိုင်ငံကပြန်ဝင်လာတဲ့မြန်မာလူသားတွေနယ်စပ်ကကိုဗစ်ရောဂါကန့်သတ်စောင့်ကြည့်ရေးစခန်းတွေမှာထားတဲ့အချိန်စာဝန်နေရေးအထောက်ပံ့တွေကိုပေးသွားမယ်လို့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကသတင်းထုတ်ပြန်ပါတယ်။ပြန်ဝင်လာသူ3000ခွဲလောက်ရှိနိုင်ပြီးထိုင်းရောက်မြန်မာတွေအများစုဖြစ်နိုင်တယ်လို့ WFP ကခန့်မှန်းထားကြောင်း WFP ရဲ့ဆက်သွယ်ဆက်ဆံရေးအရာရှိဦးထောက်ဦးလင်းကပြောပါတယ်
။ဒီကျန်ရောက်လာတဲ့မြန်မာပြန်ဟိုလူသားပေါင်းအလုံးပေါင်းဒီ3000ခွဲလောက်ပြန်လာနေလို့ဖန်ဆောင်ရှိပါတယ်။မြန်မာလူသားပြည်5000လောက်ကိုကျွန်တော်တို့ရဲ့ဒီ quarantine ဝင်ရတဲ့အချိန်ကာလ1000လောက်လို့မှာဒီချင်းချင်းလေးချက်ပြုတ်ပြုလို့ဆိုရင်အဲ့ဒီအတွက်ကုန်ကျစရိတ်က
အမေရိကန်ဒေါ်လာ3.5 လောက်ကုန်ရှာပါတယ်ဗျ။ WFP အနေနဲ့ပြန်ဝင်လာမယ့်အရေးအတွက်ပုံမူတည်ပြီးအစီအစဉ်တွေပြောင်းလဲလှုပ်သွားနိုင်ဖို့လည်းပြင်ဆင်ထားရလို့သူကပြောပါတယ်။ပြည်အောင်စုအစိုးရအဖွဲ့နဲ့နိုင်ငံတကာအဖွဲ့အစည်းတွေကထိုင်းမြန်မာနယ်စပ်မြဝတီဘက်မှာရှိတဲ့ quarantine center တွေမှာအချက်အလက်တွေကောက်ယူတာကိုလုပ်နေပြီးပြည်내အစိုးရနဲ့ပူးပေါင်းဆောင်ရွက်နေရလို့ဆိုပါတယ်။နေရပြန်များစုကထိုင်းကဖြစ်ပြီးအီဘီလာအတွင်ပထမအတော့တောင်းတဲ့ချီလာတော့ကလည်းကိုဗစ်ရောဂါကန့်သတ်စောင့်ကြည့်စင်တာတွေအတွက်အစာအတော့ရေးဆေးဝါးဓာတ်ရီအတွက်အခက်အခဲဖြစ်ခဲ့ရတယ်လို့မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေစာအောင်ကပြောပါတယ်။အဲဒီနောက် WFP နဲ့ IMO လို့ကုလအဖွဲ့အစည်းတွေကပြည်내အစိုးရနဲ့ပူးပေါင်းကူညီခဲ့တယ်လို့သူကပြောပါတယ
်။အဖွဲ့တစ်ဖွဲ့နောက်မှာတော့ဖွဲ့စည်း20လောက်တော့ပါတယ်။ Food Security ကတော့ကျွန်တော်တို့ WFP ကဖိုကလုပ်နေတယ်။ကြောက်လာတဲ့ဆင်ကျွန်တော်အဲ့ရဲ့လေးအဲ့တော့အိုင်မမချိချက်အိုင်မမလည်းတော့ဖုတ်ပဲလုပ်ကြတာပေါ့ဒီတော့မှတော့ဒေါနာစပန်ရဲ့ကိုပါပါတယ်အဲ့လိုချိချက်ပြီးလုပ်တာလားဟိုမှာလာဝကနေတော့တစ်တန်ကြာပြီလားလို့အဲချုပ်ကြပြီလားပြန်ဆွဲပြီးတဲ့ဟာမျိုးဆိုတော့သူကဝိရတက်ကိုထုံးနေလာတော့အပေါင်းလုံးကျွန်တော်ကဖြည့်ကြည့်ပြရတာသူကနောက်ဆုံးသူကားကားသာခါမရှိတင်ပြပါလိမ့်မယ်
ထိုင်းနိုင်ငံမှာ AB လာထက်ဆိုင်ရင်အခုနောက်ပိုင်းကုန်ထုတ်လုပ်ငန်းတွေပုံမှန်ပြန်ဖြစ်လာပြီမဲ့ဈေးဝယ်စင်တာလို့အလုပ်ကင်ပေးထားတဲ့နေရာတွေကတော့ပုံမှန်မဖြစ်သေးပါဘူးကျမရေးစရိတ်အပြင်တခြားအထွေထွေအသုံးစရိတ်ကုန်ကြစရိတ်တွေကြောင့်ပြည်တွင်းပြန်လာခြင်းသူကများနေပါတယ်။မြန်မာရွှေပြောင်းလို့သာတသိန်းခွဲလောက်ထပ်ပြီးဝင်ရောက်လာနိုင်ခြင်းရှိရလို့လဲကုလထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်ကနေပြပို့ခဲ့တာပါ။